မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရိယံဖုန်းတော်ကြီးတွေကချိန်ညက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကယားပြည်နယ်လိုက်ကော်မြို့မှာခရိယံဖျားချောင်းတွေအတိုက်ခိုက်ခံခဲ့ရတဲ့အတွက်တေဆုံးဒဏ်ရာရမှုတွေရှိနေတဲ့အပြင်ဒေသခံထောင်ပေါင်းများစွာတောတောင်တွေထဲထွက်ပြေးပုန်းရှောင်နေရတာဖြစ်ပြီးအခုအချိန်မှာဆန္ဒရိတ်ခါပြက်လက်မဲ့အနေထားနဲ့ရင်ဆိုင်နေရတယ်လို့လဲဂျူနာ၁၇ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားချိန်မှာခရစ်ယာန်ချတ်ချ်ကျောင်းတွေဇေဒီပထိုးဖျားကျောင်းကံတွေဆေးရုံတွေနဲ့ကျောင်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာကနေသတ်မှတ်ထားတာကိုလေးစားလိုက်နာဖို့လဲပန်ကြားခဲ့တာပါ။ CBCM မြန်မာကက်သလစ်ဖုံးတော်ကြီးများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘုဦးဆောင်တဲ့မြန်မာကက်သလစ်ဖုန်းတော်ကြီးတွေကမြန်မာနိုင်ငံမှာရေရှည်ငြိမ်းချမ်းရေးရအောင်ဥတီဆောင်ရွက်ကြဖို့နဲ့ဒေသခံတွေရဲ့လူသားခုံတိတ်ခါကိုလေးစားဖို့မြန်မာပြည်သူအားလုံးနဲ့တကွစစ်ကောင်စီနဲ့မျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုပါတောင်းဆိုလိုက်တာဖြစ်ပါတယ်